ဟုတ်ကဲ့ပါတကောတော့ဆန္ဒပြလှုပ်ရှားမှုပြုလုပ်ခဲ့သူကတော့တွန်တင်းမျိုးကကျူးရှင်စရာဦးအောင်ဖေးဖြစ်ပါတယ်ဒီကနေ့မနေ့အစောပိုင်း9နာရီခွဲလောက်ကစပြီးသူ့ရဲ့အဖြူရောင်လက်ကရုံးအင်ကြီးကြောဘက်မှာတွေ့ဆုံဆွေးနွေးတိုင်းပြည်အေးဆိုတဲ့စာသားကိုစာလုံးခတ်ကြီးကြီးရေးပြီးမြို့ရင်းလူစီကားတဲ့နေရာတွေရက်ွက်တွေမှာလက်ပတ်လမ်းလျှောက်ဆန္ဒပြသခဲ့တယ်လို့ဦးအောင်ဖေးက RFA ကိုအခုလိုပြောပါတယ်
ဒီနေ့ရပ်ွက်ဒီတဲ့ကိုကျွန်တော်ရှောက်တယ်ခင်ဗျာလူစီကားတဲ့နေရာလေးရှောက်ပြီးတော့ကျွန်တော်လှည့်လေဘာလို့အဲ့လိုလုပ်ရလဲဆိုရင်ကျွန်တော်ကဖြည့်စစ်ရှိတဲ့အဆပြီးတော့ဖြည့်စစ်ရှိအရေးတော်မှာပါခဲ့တဲ့အတွက်ကြောင့်ကျောင်းဆရာဘုရားနေပြီးတော့ကျွန်တော်အထောက်ခံခဲ့ရတယ်ဖြူရှင်ဆရာဘုရားနေလည်းကျွန်တော်ကတောင်းနေကြင်ကြရတယ်ဖြူရှင်လိုင်ရှင်ကိုလည်းတင်ခံထားတယ်အဲ့တော့လူအခွင့်အရေးချိုးပေါက်ခံထားတဲ့ဆရာတယောက်အနေနဲ့လူခွင့်အရေးချိုးပေါက်ခံတဲ့ဆရာကြီးလည်းတော်တော်များများရှိပါတယ်တချို့လည်းတောင်းနေမှာဖြစ်ရင်ရှိတဲ့လူတွေရှိတယ်ပေါ့အဲ့လူတွေကကိုစားဖို့စံတော်ထုတ်ပေါ်တာဖြစ်ပါတယ်
ကျူရှင်ဆရာဦးအောင်ဘေဟာ2005ခုနှစ်တုန်းကဘိုးကျောင်းအောင်ဆန်းမွေးနေ့မှာကျောင်းသားတွေကိုဘိုးကျောင်းအောင်ဆန်းအကြောင်းဟောပြောပြီးတဲ့နောက်ဘိုးကျောင်းကြောက်တန်ကိုသွားပြီးအလေးပြုခဲ့တဲ့အတွက်ထောင်နှံ3နှစ်အပြစ်ပေးခဲ့ပြီးနောက်သူ့ရဲ့ကျူရှင်ပြခွင့် license ကိုပိတ်ပစ်ခံခဲ့ရတာဖြစ်ပါတယ်။ထောင်ကပြန်လွတ်လာချိန်မှာကျူရှင်ပြခွင့် license ပြန်ရဖို့အထက်အာဏာပိုင်စင်းစင်ကိုတောင်းဆိုခဲ့ပေမဲ့ဒီကနေ့အချိန်ထိဖွင့်ခွင့်မရဘဲပိတ်ပင်ခံရဆဲဖြစ်တယ်လို့ဦးအောင်ဖေကပြောပါတယ်။နိုင်ငံရေးအကြက်တဲကိုအစ်စ်မှန်ဆွေးနွေးဖြစ်ရှင်းနိုင်မှသာတိုင်းပြည်အေဂျင်စီကျောင်းဆရာဆရာမတွေပါဝင်နိုင်ငံသားအားလုံးလူအခွင့်အရေးပြည့်ဝရနိုင်မယ်လို့ယုံကြည်တဲ့အတွက်အခုလိုတွဲဆုံဆွေးနွေးတိုင်းပြည်အေးဆိုတဲ့စာသားကိုအင်ဂျင်နောက်ကျောမှာရေးပြီးတကောတော်ဆန္ဒထုတ်ဖော်တာဖြစ်ကြောင်းဦးအောင်ဖေကဆက်ပြောပါတယ်
ကြည့်ရကြတော့ကျွန်တော်ဒီတော်ဆွနဲ့နိုင်ငံရေးကျင်းသားတွေကိုလွှတ်မယ်။နောက်ပြီးတော့ဖန်စီထားတဲ့တိုင်းရင်းသားအပေါင်းအသင်းတွေကိုလွှတ်ပြီးတော့ကျွန်တော်တို့ပြည်သက်အစုအဝေးနဲ့ဒီနာဖအစုအဝေးနဲ့ပေါ့နော်။တုံးဝေဆိုင်တွေ့ဆုံဆွေးနွေးရေးကပို့ပြီးတော့အရေးကြီးတယ်။ဒီတွေ့ဆုံဆွေးနွေးရေးမှာကြာနေရင်ကျွန်တော်တို့မှန်ကန်တဲ့ကျွန်တော်တို့အဖြေတစ်ခုကိုကျွန်တော်ရမယ်။ဒီတွေ့ဆုံဆွေးနွေးရေးကကျွန်တော်ရွေးကောက်ဝယ်မတိုင်ခင်လုပ်ခဲ့မှာကြာတယ်။တရားမျှတပြီးတော့လွတ်လပ်တဲ့အခြေအနေရွေးကောက်ဝယ်ဖြစ်။ဒါကြောင့်ဒီကျွန်တော်ဒီအရှင်ကိုလှုပ်ဆောင်ခြင်းဖြစ်ပါတယ
်။ဒီကနေ့ဦးအောင်ဖေးရဲ့တကောတော်ဆန္ဒပြလှုပ်ရှားခဲ့မှုကိုတော့ရဲအထူးသတင်းတပ်ဖွဲ့ဝင်တွေကမတော်ဆန်ခင်နဲ့လိုက်လံစောင့်ကြည့်ဓာတ်ပုံရဲယူတာမျိုးပြုလုပ်ခဲ့ပေမဲ့နောက်ဆက်ဟန့်တားတာတော့မရှိခဲ့ဘူးလို့သိရပါတယ်။ဦးအောင်ဖေဟာ2009ခုနှစ်မတ်လ29ရက်နေ့တမတော်နေတုန်းကလည်းဒေါ်အောင်ဆန်းစုကြည်လွတ်မြောက်ရေးနဲ့တနိုင်ငံလုံးမှာပိတ်ထားတဲ့ NLD ရုံးခွဲတွေပြန်ဖွင့်ပေးဖို့ဆိုပြီးတွန်တင်းမြို့နယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးရှိမှတကူတော်ဆန္ဒပြခဲ့လို့ဖန်စီပြီးထောင်နှံတစ်နှစ်အပြစ်ပေးတာခံခဲ့ရသူဖြစ်ပါတယ်ခင်ဗျာ။